ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံမှုဟာအလွတ်သဘောတာဖြစ်တယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်။အာဆီယံနိုင်ငံကြားရေးဝန်ကြီးတွေမကြခင်အလွတ်သဘောဆွေးနွေးဖို့ကိစ္စကိုသာအဓိကပြောခဲ့ကြတယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရတီနီဆန်ဂရက်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။
The discussion among the foreign ministers of Thailand, Indonesia and Myanmar in Bangkok yesterday was brief and informal in nature.
Thai Indonesia နဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေဘန်ကောက်မြို့မှာမနေ့တုန်းကတွေ့ဆုံမှုဟာခဏလေးသာဖြစ်ပြီးအလွတ်သဘောတွေ့ဆုံတာဖြစ်ပါတယ်။ဒေတာရင်းရင်ဆိုင်နေရတဲ့ကိစ္စစုံကိုဆွေးနွေးဖို့အာဆီယံဝန်ကြီးတွေမကြခင်အနာဂတ်မှာအလွတ်သဘောတွေ့ဆုံနိုင်ရေးကိစ္စကိုသာအဓိကပြောခဲ့ကြတာဖြစ်တယ်လို့ထိုင်းနိုင်ငံကြားရေးဌာနပြောခွင့်ရပြောခဲ့တာပါ။မြန်မာပြည်သူတွေရဲ့အကျိုးအတွက်မြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်ဖို့လိုလားကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်အခိုင်အမာဆက်လက်အားပေးနေတယ်လို့လည်းပြောခွင့်ရဆန်ဂရက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စအာဆီယံအဖွဲ့အစည်းဆွေးနွေးအဖြစ်ရှာပေးနိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကကြိုးစားနေချိန်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတို့ဘန်ကောက်မှာပုံထုံးနေတော့ကတွေ့ဆုံခဲ့ကြတာပါ။ပြည်သူတွေရဲ့အကျိုးစီးပွားနဲ့လုံခြုံရေးကပထမဦးစားပေးဖြစ်တဲ့ဆိုတဲ့အင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်ကိုဥဝနမောင်လင်းကိုပြောကြားခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူဒီကမနေ့တုန်းကတွေ့ဆုံပွဲအပြီးဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါရတယ်။သတင်းစာရှင်းလင်းပွဲတစ်လျှောက်လုံးသူကဥဝနမောင်လင်းကိုမြန်မာနိုင်ငံသားဝင်ကြီးလို့မတုံ့နှုံခဲ့ပဲဥဝနလို့သာနာမည်တက်ပြီးခေါ်ဝေါ်တုံ့ဆွဲခဲ့ပါရတယ်။သူနဲ့ထိုင်းနိုင်ငံသားဝင်ကြီးဘန်ကောက်မှာတွေ့ဆုံနေချိန်မှာဥပနမောင်တွင်ဘန်ကောက်မြို့ကိုရောက်လာတယ်ဆိုတာသိရတယ်လို့လည်းသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပအဝင်သက်ဆိုင်တဲ့အဖွဲ့အားလုံးနဲ့အဆက်အသွယ်လုပ်ဖို့ရည်ရွယ်ထားတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကပြောကြားခဲ့ပါတယ်
။ Termasuk dengan pihak militer dan pihak JRPH Komite of Representing PDAMSU Hutau.
မြန်မာနိုင်ငံကစစ်တပ်နဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်သက်ဆိုင်သူအားလုံးနဲ့အဆက်အသွယ်လုပ်ဖို့အင်ဒိုနီးရှားနိုင်ငံကရည်ရွယ်ထားပါတယ်လို့ပြောကြားသွားတာဖြစ်ပါတယ် CRPH ကတော့ထိုင်းနဲ့အင်ဒိုနီးရှားတို့ရဲ့လုံဆောင်ချက်တွေကိုများစွာစိတ်ပြတ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်အရ CRPH နဲ့ဆက်သွယ်လိုတဲ့ကိစ္စအတွက်လမ်းဖွင့်ထားတယ်လို့ CRPH နိုင်ငံတကာဆက်ဆံရေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်